ဘင်္ဂလားဒေ့ရှ်ပြည်မှာနေစားဘင်္ဂလားဒေ့ရှ်ဘက်ကဗဒမန်ခရိုင်အတွင်းမှာလက်နက်ကြီးကြီးတွေကြောက်တဲ့အတွက်မိသားစု30လောက်ဟာဘေးလွတ်ရာကိုတိမ်းရှောင်ထွက်ပြေးနေကြရပါတယ်။ကြီးတွေကဒေါ်ချာရီနဲ့ဂွန်ဒုံဒေသတွေမှာစနေနေ့ကကြောက်ရောက်ခဲ့တာကြောင့်အခုလိုထွက်ပြေးရတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစီအချိန်ဆိုင် News 8သတင်းဌာနကပြောပါတယ်။စနေနေ့မိုးလွယ်ပိုက်တနာရီကနေ6နာရီခွဲထက်ပြစ်ခတ်တန်းတွေကြားနေရတယ်လို့သတင်းကဆိုပါတယ်။ရခိုင်တပ်တော် AA ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ကြတာပါ။ဘင်္ဂလားဒေ့ရှ်နယ်ဖက်ဂွန်ဒုံဒေသကတွန်ဘရူးနယ်နဲ့ကတ်ရက်မြန်မာဖက်နယ်စပ်မှာပြီးခဲ့တဲ့နှစ်လအတွင်းတိုက်ပွဲတွေဖြစ်နေခဲ့တယ်လို့ဒေသခံတွေရဲ့ပြောကြားချက်ကိုကိုကပီ New Age တရင်ကပြောပါတယ်။အဲဒီတုန်းကတချို့တိုက်ပွဲကြီးတွေကဘင်္ဂလားဒေ့ရှ်ဘက်ကိုကြောက်ခဲ့တာကြောင့်ရိုဟင်ဂျာဒုက္ခသည်တချို့သေဆုံးခဲ့သလိုဘင်္ဂလားဒေ့ရှ်နိုင်ငံသားတချို့လည်းဒဏ်ရာခဲ့ကြပါတယ်။ဒီအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်ကအကြိမ်ကြိမ်ကန့်ကွက်ခဲ့ပြီးဖြစ်ပါတယ်။ယခင်အကြိမ်တွေတုန်းကတော့ဒါဟာ AA အဖွဲ့နဲ့အာဆာအဖွဲ့တို့ကြားပြစ်ခတ်ကြရမှာကြီးကြတာသာဖြစ်တယ်လို့မြန်မာစစ်တပ်ကပြောပါတယ်။